မနေ့ကရန်ကုန်မြို့မှာကျောင်းသူကျောင်းသားတွေကဖွဲ့စည်းပုံပြင်ဆင်ရေးကိုကန့်ကွက်နေတဲ့တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေလွှတ်တော်ကထွက်ခွာဖို့ဆန္ဒပြတောင်းဆိုကြပါတယ်။အဲ့ဒီအပေါ်မှာကျောင်းသူကျောင်းသားတွေရဲ့ဆန္ဒပြတောင်းဆိုမှုဟာတိုင်းပြည်မကြီးမငြိမ်ဖြစ်လာပြီးလာမယ့်2015ရွေးကောက်ပွဲအပေါ်ထိခိုက်မှုရှိမှာကိုစိုးရိမ်တယ်လို့ပြောကြပါတယ်။ကျောင်းသားတွေကတိုင်းပြည်အတွက်ရေးကြီးတဲ့အချက်တွေကိုတောင်းဆိုတယ်ဆိုတာကိုလက်ခံပေမဲ့ရွေးကောက်ပွဲကိုမထိခိုက်စေဖို့တတိထားရမယ်လို့နိုင်ငံရေးကျင်းသားဟောင်းများဦးဆောင်ကော်မတီအဖွဲ့ဝင်ကိုရဲနိုင်အောင်ကပြောပါတယ်။
နေရကျောင်းသားရေးဆန္ဒပြရတယ်ဒါတမလို့က25ရာခိုင်နှုန်းယူထားတာကိုပြန်ရုပ်သိမ်းပေးဖို့ပွဲစည်းပုံအခြေခံဥပဒေကိုပြင်ဆင်ပေးဖို့ဒီလိုကိစ္စတွေတောင်းဆိုတာကိုတွေ့ရတယ်ဒါတွေကတိုင်းပြည်အတွက်တကယ်လိုအပ်တဲ့ကိစ္စတွေပဲတတိထားမှာကတော့ရေကောက်ပွဲဖြစ်ခြင်းအပေါ်မှာထိခိုက်ပါမယ့်ဟာမျိုးကိုတော့ကျွန်တော်တို့တတိထားကြောင်ကျင်မှုလိုတဲ့
ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်စန္ဒာမင်းကအခုအချိန်မှာဆန္ဒပြတာတွေမလုပ်သင့်ဘူးလို့အခုလိုပြောပါတယ်
။ကျောင်းသားတွေကကိုယ့်ရဲ့ဆန္ဒအလျောက်ဆန္ဒကိုထုတ်ဖော်တာမျိုးဖြစ်ပေမဲ့မငြိမ်မသက်ဘူးဆိုတဲ့အခြေအနေတွေကိုရောက်သွားမှစိုးရိမ်ရတယ်။အဲ့လိုမျိုးဟာလာဒီကနေပြီးတော့တစ်ချိန်ပြင်းနဲ့မိွားကကျဲလာကျဲလာကျဲလာပြီးတော့ဟာရွေးကောက်ပွဲလုပ်နိုင်တဲ့အခြေအနေကိုမရှိဘူးဆိုရင်ကိုယ့်အဒီဘက်ကပို့ပြီးတော့ဆုံးရှုံးမှုတွေပုံများလာမယ်ပို့ပြီးဆုံးရှုံးတယ်အဲ့လိုမျိုးဖြစ်တဲ့အတွက်ဒီလိုမျိုးဟာဒီကိုမလုပ်ပါနဲ့လို့ငါတို့ကပြောနေတယ်အဲ့ဒါကဟာလာဂွင်တစ်ခုတည်းကိုရောက်သွားနိုင်တယ်အခြေအနေကိုဖြစ်တယ
်ဆာရေးဆီယာမမတိယာစန်းချောင်းကလက်မဝေါ်ထွက်ပြီးဆန္ဒပြတဲ့အထိဖြစ်လာတာဟာမကောင်းဘူးလို့သူ့အမြင်ကိုပြောပါတယ
်လက်စလုံးအနေထားဒီလိုဖြစ်လာတဲ့ဟာဒီကကောင်းလားလို့မေးရင်လည်းတနည်းအားဖြင့်တော့ကောင်းတယ်လို့ပြောလို့ရတယ်ပေါ့နော်ဘာပဲဖြစ်ဖြစ်ဟာလာဟိုဖြစ်ချင်ရဖြစ်နေတဲ့ကိစ္စတစ်ခုကိုပြန်တုံ့ပြန်တဲ့အနေနဲ့တော့ကောင်းတယ်ပေါ့မကောင်းလားလို့မေးလို့ရှိရင်လည်းဟုတ်တယ်မကောင်းဘူးလို့ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့ဒီအာဏာ၃ရက်ရှိတဲ့သူတွေနဲ့အာဏာလုံးလုံးမရှိတဲ့သူတွေရဲ့ကြားထဲမှာယုံကြည်မှုကဘလို့မှမတည်ဆောက်နိုင်တော့ဘူးလား။အဲ့ဒီဘက်ကရှုထောင့်မှမြင်တယ်ဆိုလို့ရှိရင်လည်းအခုဖြစ်နေတာကြီးအကုန်လုံးကလုံးလုံးမကောင်းဘူးလို့ပြောလို့ရတယ
်။အခုအချိန်မှာဆန္ဒပြယုံနဲ့ပြောင်းလဲမှုဖြစ်လာမလားဆိုတာကိုအသေးချာစဉ်းစားဖို့လိုတယ်လို့မြို့သားဒီမိုကရေစီအဖွဲ့ချုပ်ပါတီဝင်ကိုဘိုဘိုဦးကပြောပါတယ်။
ခုကိစ္စမှာဘလူလျောက်တို့တွေမှာခြိုင်နေတဲ့25ရာခိုင်နှုန်းကိုသူတို့ကထွက်သွားဆိုပြီးပြောတဲ့အပိုင်းကိုကျွန်တော်သဘောတူတယ်။၄သုံးဆောင်ကိုပြင်ဆင်ဖို့59ဆောင်ကိုပြင်ဆင်ဖို့ဆိုတာကိုကျွန်တော်ကိုသဘောတူတယ်နော်ဒါအတိုင်းကျွန်တော်တို့အမြင်ကျတော့လောလောဆယ်မှာတော့ဒီဥစားကအဲ့လိုလမ်းမပေါ်နေဆန္ဒပြယုံနေတဲ့အကြောင်းလဲတစ်ခုစီဥတည်နေလားဥတည်နေလားဆိုတာကိုကျွန်တော်တို့မှာတည်တည်ကိုယ်ကိုယ်ရှိဖို့လိုတယ်ဗျ
။ဒါအပြင်အဲ့ဒီဆန္ဒပြပွဲဟာ NLD ပါတီရဲ့ညွှန်ကြားချက်နဲ့လောက်တာဖြစ်ကြောင်းသတင်းတွေထွက်ပေါ်နေပါတယ်။ဒါနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကညင်းဆိုပါတယ်
။မနေ့ကကျောင်းသားတွေလှူရှားမှာပြီးတော့အံ့တော့အံ့ဩတယ်။နောက်သလိုပြောနေအဲ့ဒီကျောင်းသားတွေကျွန်တော်မခိုင်းတော့သေးကြတယ်။ဒါပေမဲ့တခုကတော့သူတို့အသိနဲ့သူတို့လုပ်တယ်ဆိုတော့ပိစားတော့လေးစားကြရပဲ။နောက်ပြီးတော့အချမ်းဖက်တဲ့နီးနဲ့ဒါသူတို့တဖြည်းဖြည်းနဲ့ရင်းချက်သွားမှာပျော့ပျော့နေတာပဲကျွန်တော်တို့လူချင်းနဲ့နိုင်ငံရေးလမ်းစဉ်ကိုလွတ်တော်တွေကလုံမယ်လွတ်တော်ပြင်ပလုံမယ်။ဦးလှစ်တော်ပြင်ပသူတို့လုပ်တယ်ဆိုတော့ကျွန်တော်တို့တော့မပါတော့ဘူးပါဘူး။
လွှတ်တော်ပြင်ပကနေ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်ကျောင်းသားတွေတောင်းဆိုတာဟာပြည်တော်စုလွှတ်တော်မှာဖွဲ့စည်းပုံပြင်ရေးဆွေးနွေးနေစဉ်အကျိုးသက်ရောက်မှုရှိမလားဆိုတဲ့မျှော်လင့်ချက်နဲ့လှုံ့ဆော်တာဖြစ်ကြောင်းသုံးသပ်သူတွေလည်းရှိပါတယ်။ဒါအပြင်အခုလိုဆန္ဒပြတာကြောင့်ကျောင်းသားတွေတရားစွဲဆိုခံရပြီးဖမ်းဆီးခံရမှာကိုစိုးရိမ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးသိန်းညွန့်ကပြောပါတယ်
။လက်ပံမဖြစ်ခင်တော့လည်းအရေးကြီးဆိုသင်ပြီးတော့ကျောင်းသားတွေဖမ်းမခံရအောင်အခြေအနေကိုကြိုပြီးတော့ထိန်းဖို့ဆိုတော့စူးစမ်းခဲ့တယ်မအောင်မြင်ခဲ့ဘူး။အခုလည်းလက်ပံကပါဝင်ဖမ်းခံရတဲ့လူတွေနဲ့ပတ်သက်ပြီးရယ်တရားမစွဲဘဲနဲ့အမှုတွေရုပ်သိမ်းပေးဖို့ကျွန်တော်ညီကျွန်တော်ဟန်နဲ့ဆိုစူးစမ်းတယ်။အဲ့တော့မနေ့ကပကိစ္စနဲ့ပတ်သက်ပြီးပြောရင်လူတော်တွေမှပြင်ရမယ့်အချိန်မှာလူငယ်တွေရဲ့စိတ်ဆန္ဒပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့အတွက်ကျွန်တော်မမြင်ခင်တဲ့အဖမ်းစီးတွေတရားစွဲတာတွေထပ်တွေ့ရမယ်ဆိုရင်ကျွန်တော်သူချင်းပြောရင်တော့ကျွန်တော်စိတ်မချမ်းလား
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်အတွင်းကသာဆောင်ရွက်နိုင်မှာဖြစ်ပြီးအထူးအတွက်တပ်မတော်သားလွှတ်တော်ကိုယ်စားလှယ်တွေရဲ့ထောက်ခံမှုမပါဘဲမပြည့်နိုင်အောင်ရေးဆွဲထားတဲ့အတွက်ဖွဲ့စည်းပုံပြင်ဆင်ရေးဟာလာမယ့်ရွေးကောက်ပွဲမတိုင်ခင်မဖြစ်နိုင်ကြောင်းသုံးသပ်သူတွေလည်းရှိပါတယ်ရှင်။